of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VA အမေရိကန်တန်ကနေ2019ခုနှစ်နိုဝင်ဘာလ30ရက်စနေနေ့ညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဒိုင်းနိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညနေအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့တူညညာပြီးသွားမှာပါလန်ဒန်တရားပေါ်မှာလမ်းသွားလက်လာတွေကိုဓာတ်နဲ့တက်ခဲ့သူကအရင်တုန်းကလည်းအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ပြစ်မှုနဲ့ဆွဲချက်တင်ခရယာဘူးကြောင့်ပြည်တွင်ရဲတပ်ဖွဲ့ကပြောပါရတယ်။ပယ်ရင်းနဲ့မစ်ဆိုင်တုံးကြီးကိုဂျပန်ကျွန်းအနီးသိပ်မကြာခင်မှာဆန်းသက်ကောင်းဆန်းသက်မယ်လို့မြောက်ကိုရီးယားကဒီကနေ့မှချင်းချောက်ပြောဆိုသွားတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုရနိုင်
။ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်တွားရောက်ရင်ဆိုင်ဖို့လှုပ်တာနဲ့ပတ်သက်ပြီ
းကျွန်တော်တို့အနေနဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒီမျက်စိမိတ်ဆုံးညင်းတာတဲ့ပေါ့နော်ဒါမျိုးဒီတောင်ယူမှုတောင်ဝန်ခံမှုရေရေဝင်ဝင်တော့ပြီးမှဖြစ်ရှင်းတယ်ဆိုတာကျွန်တော်တို့ကတော့ထောက်ခံပါတယ်နော
် UWSC လာရှိုးဆက်ဆိုင်ရုံးတာဝန်ခံဦးညီရန်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနောက်ဆင်ရမှာပါဒါပြင်စပိန်နိုင်ငံမဒရစ်မြို့မှာမကြာခင်ရက်တွေတွင်စတင်မဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမှာဘာတွေဆွေးနွေးကြမလဲဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာရင်းကျောပိတ်ဆို့မှုအလွန်ဆိုးရတဲ့ပြဿနာကိုပြေလည်အောင်ဘယ်လိုဖြေရှင်းဖို့လှုပ်ဆောင်နေကြတယ်လဲစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပြီးမှာဖြစ်ပါတယ်ဗျာ
လန်ဒန်တရားပေါ်မှာလမ်းသွားလမ်းလာတွေကိုဓာတ်နဲ့တက်ခဲ့သူဟာအရင်တုန်းကလည်းအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ပြစ်မှုနဲ့ဆွဲချက်တင်ခံရဘူးကြောင့်ပြည်တွင်ရဲတပ်ဖွဲ့ကပြောပါရဲအသက်28နှစ်အရွယ်ဦးစမန်ခန်းဟာ2012ခုနှစ်ကအဖမ်းခံရဘူးတဲ့ကြောင့်နဲ့2018ဒီဇင်ဘာမှာခံဝန်ချက်နဲ့ပြန်လွတ်ပြီးသူ့ကိုစောင့်ကြည့်နေခဲ့တာပါလန်ဒန်တရားပေါ်မှာဓာတ်နဲ့တက်ခဲ့ခံရသူ2ဦးကတော့သေဆုံးသွားသလိုတခြားလမ်းသွားလမ်းလာတွေကဦးစမန်ခန်းကိုထိန်းချုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်ရဲတွေကတရားပေါ်မှာပဲသူ့ကိုပစ်တက်လိုက်ပါတယ်အကြမ်းဖက်ဝါဒဆွဲတက်ခတ်မှုအဖြစ်သတ်မှတ်ခဲ့တဲ့ဒီအမှုမှာလူသေဆုံးမှုတွေရှိကြောင်းနဲ့၃ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းရဲကော်မရှင်နာမင်းကြီးခရစ်စီဒါဒစ်ကဒီတောက်ကြနေညနေပိုင်းမှာအတည်ပြုပြောကြားပါရယ်အထင်ကြီးရလန်ဒန်တရားကြီးမြောက်ဖက်အစွန်မှာဓာတ်နဲ့တက်ခတ်ခြင်းဥစမန်ခန်းဟာအသေးခံဖောက်ခွဲရေးဘုံးလို့ယူဆရတဲ့ဟာကိုခန္ဓာကိုယ်မှာဝတ်ဆင်ထားပြီးတော့ဒါဟာတကယ်ဘုံးမဟုတ်ဘူးလို့လည်းရဲတွေကပြောပါရယ်ဓာတ်နဲ့တက်ခတ်သူကိုလမ်းသွားလမ်းလာတချို့ကဝင်လုံးဖမ်းဆီးပြီးတော့သူ့လက်ထဲကဓာတ်ကိုလူယူနိုင်လိုက်ပါတယ်လူမှုကွန်ရက်မှာတွေ့ရတဲ့ဗီဒီယိုတွေမှာတော့ဒီဝင်ဖမ်းသူတယောက်ကိုရဲကအတင်းဆွဲဖယ်ပြီးတဲ့နောက်ဥစမန်ခန်းကိုပြစ်တက်လိုက်တာကိုတွေ့ရပါတယ်တောက်ကြနေညနေမှာပဲနယ်သာလန်နိုင်ငံဒီဟိတ်မျိုးကဒီဈေးဝယ်ထွက်သူတွေနဲ့စီကားတဲ့လမ်းပေါ်မှာဓာတ်နဲ့တိုက်ခတ်မှုကြောင့်လူ၃ဦးဒဏ်ရာရသွားပါတယ်ဓာတ်နဲ့တိုက်ခတ်သူတွေသူကိုဒီရဲတွေကဖမ်းဆီးဖို့ရှာဖွေနေပြီးတော့လက်ရှိအနေအထားအရအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှုဆိုတာမျိုးမတွေ့ရသေးဘူးလို့ပြောပါရယ်ဒဏ်ရာရသူတွေကိုတော့ဆေးရုံမှာကုသမှုပေးနေပါရယ်ခင်ဗျာ
အီရတ်နိုင်ငံမှာတွေ့ထွက်တန်ယုံဆန္ဒပြပေါ်တွေသတင်းပတ်တွေနဲ့ချီပေါ်ပေါက်နေချိန်မှာပဲအီရတ်ဘုံကြီးချုပ်ကသူ့ရဲ့အလုပ်ထွက်စာကိုလွှတ်တော်ကိုတင်သွင်းမယ်လို့ပြောလိုက်ပါရယ်နိုင်ငံကောင်းဆောင်ပိုင်းမှာအပြောင်းလဲတွေလုပ်ဖို့အီရတ်ထိပ်တန်းရှိရိုက်ဘာသာရေးကောင်းဆောင်တို့ကတောင်းဆိုချက်ထွက်ပေါ်လာပြီးတဲ့နောက်မှာပဲဘုံကြီးချုပ်အဗ်ဒူမာဒီရဲ့ကြီးညာချက်တောက်ကြနေကထွက်ပေါ်လာတာပါအော်တိုဘလာတရက်နေကလေးကပေါ်ပေါက်နေတဲ့အစိုးရဆန့်ကျင်ဆန္ဒပြပေါ်တွေမှာလူ400ထက်မနည်းတေဆုံးခဲ့ရပြီဖြစ်တယ်လို့ထောင်နဲ့ချီလဲဒဏ်ရာရထားကြတာပါအီရတ်ထိပ်တန်းဘာသာရေးကောင်းဆောင်အယာတိုလာအလီအယ်စစ်နေရဲ့တောင်းဆိုချက်ကိုတုံ့ပြန်ခဲ့တဲ့ဝန်ကြီးချုပ်ကလက်ရှိရာထူးကနေတရားဝင်နှုတ်ထွက်စာကိုလွှတ်တော်ကိုတင်သွင်းမယ်လို့ပြောဆိုခဲ့ပေမဲ့လို့ဘယ်တော့နှုတ်ထွက်မလဲဆိုတာကိုတော့ပြောမသွားပါဘူးမြို့တော်ဘက်ကရကတီဟီရီရင်မြန်မာဆန္ဒပြနေကြတဲ့လူတွေကတော့ဒီကြေညာချက်အပေါ်အောင်ပွဲခံခဲ့ကြပေမဲ့ထိုင်းတဲ့ဘိတ်ဆန္ဒပြပွဲတွေကိုတော့ဆက်ပြီးဆင်နွှဲမယ်လို့ပြောပါတယ်လက်ရှိအခြေအတဲတွေနဲ့ပတ်သက်ပြီးတော့အီရတ်လွှတ်တော်ကတင်းငွေနေမှာအရေးပေါ်အစီအစဉ်ခေါ်ယူဖို့လည်းစီစဉ်ထားပါတယ်နိုင်ငံတွင်အကြမ်းဖက်မှုတွေတိုးလာနေတဲ့အချိန်မှာဝန်ကြီးချုပ်ကအစိုးရကိုဆက်ပြီးဝန်ကြီးချုပ်အဗ်ဒူမာဒီအစိုးရကိုဆက်ပြီးထောက်ခံရေးလွှတ်တော်အနေနဲ့စဉ်းစားသုံးသပ်တင်တယ်လို့အီရတ်ဘာသာရေးကောင်ဆောင်ကသူ့ရဲ့အပတ်စဉ်တရားပွဲမှာတောက်ကြနေအစိုးရဘက်ကထည့်သွင်းပြောကြားသွားတာလည်းဖြစ်ပါတယ်
။အီရန်နဲ့ငွေကြေးလှည့်ပြောင်းပို့ဆောင်လို့ရတဲ့စနစ်တစ်ခုကိုကျင့်သုံးမှဖြစ်ကြောင်းဥရောပနိုင်ငံ6နိုင်ငံကပြောကြားပါရတယ်။ဒါဟာအီရန်ပေါ်ပိတ်ဆို့ဒဏ်ခတ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်စင်ခုံမှုတရဖြစ်ပြီးတော့လန်ဒန်မှာကျင်းပမယ့်ကမ္ဘာထိပ်သီးကောင်ဆောင်ရဲ့ဆွေးနွေးပွဲမှာစမီရပ်ပိုင်းအလို့မှာအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။တောက်ကြနေကထုတ်ပြန်တဲ့ပူးတဲ့ကြီးညာချက်မှာ Belgium, Denmark, Finland, Netherlands, Norway နဲ့ Sweden တို့ဟာ Instax လို့ခေါ်တဲ့စနစ်ရဲ့အစုရှယ်ယာဝင်တွေဖြစ်ဖို့လုပ်နေကြောင်းပြောပါရယ်။ American Dollar, American Bond တွေကိုမဖြတ်ဘဲကုမ္ပဏီအနေနဲ့ အီရန်နဲ့ကုန်သွယ်လို့ရတဲ့စနစ်တရက်ကိုဇန်နဝါရီလတုန်းကဗြိတိန်ပြင်သစ်ဂျာမနီတို့ကစတင်ထူထောင်ခဲ့တာပါ။အီရန်ရဲ့ရန်လိုတဲ့ပြုမှုတွေရပ်ဆိုင်းပြီးတော့သဘောတူညီမှုတစ်တီထွက်ပေါ်လာအောင်အပြင်းထန်ဆုံးဖိအားပေးမဲ့အစီအစဉ်တစ်ပိုင်းအဖြစ်ထရမ့်ဟာအီရန်ပေါ်2018နိုဝင်ဘာကလေးကပိတ်ဆို့တံခတ်မှုတွေတိုးပြီးတော့ချမှတ်လာတာပါ။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေရပ်ဆိုင်းတော့အောင်ကမ္ဘာအင်အားကြီးနိုင်ငံတချို့နဲ့အီရန်ကြားချုပ်ဆိုတဲ့သဘောတူစာချုပ်ကနေလွန်ခဲ့တဲ့နှစ်အစောပိုင်းမှာအမေရိကန်ကနှုတ်ထွက်ခဲ့ပါတယ်စာချုပ်အရအပြန်လန်အနေနဲ့အီရန်ပေါ်ပိတ်ဆို့တံခတ်မှုတွေကိုချော့ချပေးရမှာပါဒါပေမဲ့လည်းဒီသဘောတူညီမှုဟာမျှတတဲ့သဘောတူညီချက်မဟုတ်ဘူးဆိုပြီးတော့အမေရိကန်ကနှုတ်ထွက်လိုက်တာပါခင်ဗျာ
အယ်ဘေးရီးယားနိုင်ငံမှာဆယ်စုနှစ်တည်းအတွင်းအဆိုးဆုံးကလေးနှံကြောင့်တေဆုံခရသူတွေကိုမြုံနံတကြိုနေပါပြီ။ကလေးနှံကြောင့်အသက်နှစ်နှစ်ကနေရှင်းနေကြကလေးငယ်ခုနှစ်ဦးအပါအဝင်လူ49ဦးထပ်မံတေဆုံခရသလို900ထပ်မံလဲထိခိုက်ဒဏ်ရာခဲ့ကြတာပါ။အင်္ဂါနေ့ကလှုပ်သွားတဲ့ပြင်အား6တဒမလေးအစင်ကလေးကြောင့်လူ9200ထပ်မံတို့လည်းအဝိမ့်မဲ့ဖြစ်ခဲ့ရသလိုအဆောက်အုံ1100ကျော်လည်းပြိုကျပျက်စီးခဲ့ရတာပါ။ကလေးနှံကြောင့်ထိတ်လန့်နေကြတဲ့လူတွေကအိမ်မပြန်ရဲပဲဖြစ်နေပါတယ်။ပြင်အားအဆင့်5ရှိတဲ့ကလေးတစ်ခုအပါအဝင်နောက်ဆက်တွဲကလေးငယ်အတော်များများလှုပ်ခဲ့တာကြောင့်ဒေသခံတွေထိတ်လန့်စိုးရိမ်နေခဲ့ကြတာပါ။ငလင်ငယ်တွေထပ်ပြီးတော့လှုပ်နိုင်သေးပေမဲ့လို့အားပြောသွားမယ်လို့ဘူမိယူပဗေဒပညာရှင်တဦးက VOA ကိုပြောပါတယ်။မြို့တော်တီရာနာအနောက်ဖက်-20အကွာလောက်မှာရှိတဲ့ဒိုရက်စိတ်ကမ်းမြို့မှာတေဆုံးသူအများဆုံးဖြစ်ပြီးတော့25ဦးထိရှိခဲ့ပါတယ်။နိုင်ငံမြောက်ဖက်ဆွန်းကတူမနီမြို့မှာတော့ငလင်နှံကြောင့်မိသားစုတစုထဲကလူချုပ်အပါအဝင်စုစုပေါင်း23တေဆုံးခဲ့တာပါ။တေဆုံးသူတွေထဲကတဦးကလွှဲရင်တော့အလုံးအသက်30အောက်တွေဖြစ်ပါတယ်။တေဆုံးသူအလုံးကိုတောက်ကြနေမှာပဲမြုံနံတကြိုခဲ့တာဖြစ်ပါတယ်။
Pure American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေညနေကင်းသတင်းတွေကို VOE ကနေဆက်လက်ညနေပါရခင်ဗျာ။ဒီကနေ့ကျင်းပတဲ့ဟောင်ကောင်ဆန္ဒပြပွဲမှာယာနဲ့ချီတဲ့အလဲတန်းကျောင်းသူကျောင်းသားတွေအငင်းစားဝင်တဲ့အများပြပါဝင်ခဲ့ပါတယ်။ဟောင်ကောင်ကျောင်းသားတွေရဲ့လနဲ့ချီတဲ့လှူရှာမှုတွေမိမ့်မိန်ပြောက်ွယ်မသွားအောင်နဲ့ဟောင်ကောင်မှာဒီမိုကရေစီစနစ်ကျင့်သုံးရေးသူတို့ကအားပေးထောက်ခံသွားမယ့်အကြောင်းလည်းကတိပြုကြပါတယ်။ဟောင်ကောင်ရွေးကောက်ပွဲမှာဒီမိုကရေစီလိုလားသူတွေအနိုင်ရခဲ့တယ်လို့အမေရိကန်ကလည်းဒီလှူရှာမှုကိုထောက်ခံပြီးအကြမ်းဖက်ပြည်ပခတွေဖြစ်ပွားခဲ့တဲ့ဟောင်ကောင်မှာဒီသတင်းပတ်အတွင်းမှာတော့ငင်းချင်ချင်ဆန္ဒပြခဲ့ကြပါတယ်။ဆနာပြပွဲမှာမိန်ကွန်းပြောသူတွေကဒီအချိန်ဟာအမွေးခံရမယ့်အချိန်မဟုတ်သေးကြောင်းနဲ့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်ဆက်တိုက်ပွဲဝင်သွားမှာဖြစ်ကြောင်းသတိပေးပြောကြပါရစေ။1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်လက်အောက်ကနေတရုတ်ပြည်ပြန်လွှဲပေးချိန်မှာဂရီပေးအာမခံထားတဲ့အခွင့်အရေးတွေတကြတကြရုပ်သိမ်းခံရတာကိုဟောင်ကောင်လူထုကဒေါသထွက်နေကြတာပါ။ဟောင်ကောင်လူငယ်တွေရဲ့လူလားချက်တွေကိုအပြည့်အဝထောက်ခံပေးသွားမှာကိုအစိုးရအနေနဲ့သိစေလိုကြောင်းအသက်64နှစ်အရွယ်ဆန္ဒပြပွဲကြီးကြပ်သူတူကပြောပါရယ်လူငယ်တွေအနေနဲ့အကြမ်းဖက်ဆန္ဒပြမှုတချို့ရှိပေမဲ့လည်းဒီပေါ်နားလည်ဆန္ဒကြောင်းလည်းသူကပြောပါရယ်ခင်ဗျာ
ပရီနိုင်ငံကအေအေခန်ကုန်နေကားဒဇင်ထဲမှာပြီးခဲ့တဲ့လကရှာတွေ့ခဲ့တဲ့လူသေအလောင်း39လောင်းထက်ကနောက်ဆုံးကျန်တဲ့အတုဗီယက်နမ်နိုင်ငံကသက်ဆိုင်ရာမိသားစုတွေစီပြန်အောင်လာပါရယ်ဒီကနေ့မနက်ပိုင်းမှာပဲလူသေအလောင်း16ခုထည့်ထားတဲ့ခေါင်းသလားတွေနဲ့ပြအိုး9လုံးဟနွိုင်းလေစိတ်ကိုရောက်ရှိလာတာပါအဲ့ဒီရုပ်ကျွန်းတွေကိုဗီယက်နမ်နိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းကမိသားစုတွေစီကိုလူနာတင်ရင်တွေနဲ့ပို့ဆောင်ပေးခဲ့ပါရယ်ဒီဖြစ်ရနဲ့ဆက်ဆက်ပြီးတော့ပရတိမာရောဗီယက်နမ်နိုင်ငံမှာတန်ရရှိသူအတော်များများကိုဖမ်းဆီးထားပါရယ်ပြီးခဲ့တဲ့ပုတ်ထုနေ့မှာအရင်ရောက်လာတဲ့လူသေအလောင်း16လောင်းအတွက်ဇာပနာအခမ်းအနားတွေကိုတော့နောက်တနေ့မှာပဲကျင်းပခဲ့တာပါဒီအရေးကျွမ်းကျင်သူတို့ရဲ့ကတော့ပရတိနိုင်ငံကတရားမဝင်ဆေးချောက်လုပ်ငန်းတွေမှာအလုရှာပြီးတော့အချင်းတို့အတွင်းရလာမဲ့ငွေတွေနဲ့လူကုန်ကူးသူတွေကိုအကျွေးဆက်ပြီးတော့မိသားစုတွေစီကိုပါငွေပြန်ပို့နိုင်မယ်လို့ယုံကြည်နေကြတဲ့ဗီယက်နမ်ကရွှေပြောင်အခြေချသူအတော်များများကပရတိန်ကိုစွန့်စားပြီးတော့လာရောက်ဖို့ဆန္ဒရှိပုံရတယ်လို့ပြောပါတယ်တရားမဝင်ဆေးချောက်လုပ်ငန်းတွေမှာရောပရတိန်နိုင်ငံကလူရှုပ်တဲ့လက်မကြီးတွေမှာလက်တလုံးအတွေ့ရများလာတဲ့ခြေသေးလက်သေးအလပြင်ဆိုင်တွေမှာပါဗီယက်နမ်အတော်များများလုပ်ကင်ကြတာပါဗီယက်နမ်တချို့ကတော့စားတောက်ဆိုင်တွေဒါမှမဟုတ်တန်ရှင်အလုပ်သမားတွေအဖြစ်လုပ်ကင်ကြသလိုတချို့ကလည်းပြည်တစားလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်ကြတာဖြစ်ပါတယ်
ပယ်ရင်နဲ့မစိုက်တိုကြီးကိုဂျပန်ချောအနီတိတ်မကြခင်မှာဆန်းသက်ကောင်းဆန်းသက်မယ်လို့မြောက်ကိုရီးယားကစနေနေ့မှာချင်းကြောက်ပြောဆိုသွားတယ်။တာဝေးပြည်မစိုက်ဒုံဆန်းသက်မှုနဲ့ပတ်သက်ပြီးတော့ဒီချိန်ဟာဒက်ရိုက်အကြဆုံးချင်းကြောက်ပြောဆိုရလဲဖြစ်ပါတယ်။လွန်ခဲ့တဲ့မေလကဆက်လို့မြောက်ကိုရီးယားဟာတာဒိုနဲ့တာဝေးပြည်မစိုက်ဒုံ73ချိန်ဆန်းသက်ခဲ့ပါတယ်။ဒီဆန်းသက်မှုတွေအလုံးကြီးပါဟာပယ်ရင်တဲ့ဒုံနီးပညာကိုဆန်းသက်ခဲ့တာဖြစ်ကြောင်းလဲကြွမ်းကျင်သူတွေကပြောပါတယ်။နောက်ဆုံးချိန်ဆန်းသက်မှုကိုတော့လွန်ခဲ့တဲ့ကြာသပတေးကပြုလုပ်ခဲ့တာဖြစ်ပြီးတော့ဒါဟာဇက်တိုက်ပစ်ခတ်လို့ရတဲ့အေယာမမစိုက်ဒုံစနစ်ကိုဒီနှစ်အတွင်း၄ချိန်မြောက်ဆန်းသက်ပစ်လုပ်ခဲ့တာပါ။ ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့မြောက်ကိုရီးယားဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ပယ်ရင်တက်ဒုံမဆန်းသက်ရဘူးဆိုတဲ့စီကံချက်ကိုဖောက်ဖျက်တာဖြစ်တယ်ဆိုပြီးတော့ဖြစ်တင်ဝေဖန်ပါတယ်။မြောက်ကိုရီးယားကလည်းဂျပန်ဝန်ကြီးချုပ်ရဲ့ပြောကြားချက်ပေါ်ပယ်ချပြီးတော့ပယ်ရင်တက်ဒုံဆန်းသက်တာမဟုတ်ပဲတာမန်ဒုံကြီးဆန်းသက်တာသာဖြစ်တယ်လို့ပြောပါတယ်။သိမကြခင်မှာပဲအာဘေအနေနဲ့ဒီပယ်ရင်တက်ဒုံကြီးဘာလဲဆိုတာကိုနီနီကက်ကက်မြင်ရကောင်းမြင်ရလိမ့်မယ်ဆိုပြီးတော့မြောက်ကိုရီးယားပိုင် KCNA သတင်းဌာနကနေတုံ့ပြန်သွားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဖေဖော်ဝါရီလကတည်းကရက်ဆိုင်ခဲ့တဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေပြန်ဆဖို့ရက်သတ်မှတ်ထားချိန်နှစ်ကုန်ပိုင်းနီးကပ်လာချိန်မှာပဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကိုရိုင်အနီးကပ်ကြီးကြပ်ပြီးတော့အေယာမဒုံဆန်းသက်ခဲ့တာဖြစ်ပါတယ်။
ဥရောပရာတွေပြောင်းလဲမှုတားဆီးရေးပို့ပြီးတော့လှုပ်ဆောင်ပေးဖို့ဆိုပြီးဥရောပနဲ့အာရှနိုင်ငံတော်ဝန်ကမြို့ကြီးတွေမှာထောင်းတောင်းချီတဲ့ဆန္ဒပြသူတွေတောင်းဆိုဆန္ဒပြခဲ့ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကနေဆန္ဒပြပွဲတွေစတင်ခဲ့တာဖြစ်ပြီးတော့ New South Wales ပြည်နယ်က Liberal Party ဌာနချုပ်ကလည်းကြောက်မိသွေးရင်နာနဲ့တဘာဝတန့်ွယ်စီမံကိန်းနဲ့ရပ်ဆိုင်မှုဆန္ဒပြသူတွေတောင်းဆိုခဲ့ကြတာဖြစ်ပါတယ
်။သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ခြင်ညာပေးခဲ့တာဖြစ်ပါတယ် VOA ကနေကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေနဲ့အစီအစဉ်တွေကိုကျွန်တော်တို့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒီ ICJ မှာမြန်မာနိုင်ငံကိုတရားစွဲဆိုတာနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်တွားရောက်ရင်ဆိုင်မဲ့အကြောင်းပေါ်မှာတိုင်းရင်းသားအဖွဲ့တွေရဲ့သဘောထားကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံပေါ်လူမျိုးတုံးသက်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့ပတ်သက်ပြီးတော့နိုင်ငံတော်ဤတိုင်းပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုယ်တိုင်နိုင်ငံကတရားရုံး ICJ မှာတွားရောက်ရင်ဆိုင်မှုလုပ်တာဟာတာဝန်ယူမှုတာဝန်ခံမှုရှိတဲ့လုပ်ရဖြစ်ထောက်ခံတယ်လို့ UWSC ကပြောလိုက်ပါတယ်။စစ်တပ်ရဲ့ရာဇဝတ်မှုကျူးလွန်မှုတွေကို ICJ မှာတက်တည်ခံမယ်လို့ထုတ်ပြန်ခဲ့တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တော့အမြင်ကွဲပြားမှုရှိနိုင်ပေမဲ့နိုင်ငံရေးမဟာမိတ်တွေသာဖြစ်တယ်လို့လည်း UWSC ကပြောပါတယ်။ဒေါ်စန်းစုကြည်ကိုယ်တိုင် ICJ ကိုသွားမဲ့ခီးစဉ်အပေါ်အခုလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကြားအမြင်သဘောထားကွဲပြားမှုယက်တီချက်ကွဲပြားမှုတွေဟာဘလို့တက်ရောက်မှုတွေရှိနိုင်ပါလဲဆိုတဲ့အမြင်တွေကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ပါတယ်။မြန်မာနိုင်ငံပေါ်မှာလူမျိုးတုံးသက်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယားနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ရင်ဆိုင်ဖြစ်ရှင်းမှာဖြစ်ပါတယ်။အခုလိုမျိုးဒေါန်ဆန်းစုကြည်ကိုယ်တိုင်နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ကိုယ်တိုင်ဦးစီးပြီးဖြစ်ရှင်းမဲ့ကိစ္စအပေါ်မှာတော့ပြည်ထောင်စုဤဂုံတိတ်ခါအပေါ်ကာကွယ်ဆောင်ထိန်မဲ့လုပ်ရက်အဖြစ်ဂုံယူတယ်လို့ UWSC ဝပြည်နယ်ဘက်ကထောက်ခံကြေညာချက်နိုဝင်ဘာလ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဆွဆွဲချက်တွေပေါ်မှာမျက်စိစုံမိတ်ငင်းပယ်မနေပဲဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတွားရှင်းမဲ့အပေါ်တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့လှုပ်ဆောင်ချက်အဖြစ်ထောက်ခံတဲ့သဘောဖြစ်ပါတယ်လို့ UWSC ဝအဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ကျွန်တော်တို့အနေနဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒီမျက်စိမိတ်စုံငင်းတာတက်ပေါ့နော်ဒါမျိုးဒီတာဝန်ယူမှုတာဝန်ခံမှုရေရေဝင်ဝင်တွားပြီးမှဖြစ်ရှင်းတယ်ဆိုတာကျွန်တော်တို့ကတော့ထောက်ခံပါတယ်နော်အကျဉ်းလို့ဆိုင်မြောက်တယ်မြောက်ဆိုတာဒါတရားရုံးကဆုံးဖြတ်ပါလိမ့်မယ်နော
်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်သွားပြီးဖြည့်ရှင်းမဲ့ကိစ္စကိုရောကူညီပေးတာမျိုးနောက်ပြီးတော့ဒီဝိုင်းပြီးတော့မှဆောင်ရွက်ပေးတာမျိုးဘာများရှိနိုင်မလဲဆရာဟုတ
်ဟုတ်ကဲ့အရင်တော့ကျွန်တော်တို့အစိုးရနဲ့ကတော့ကျွန်တော်တို့ပူးပေါင်းခဲ့တဲ့အစင်ကလေးရှိခဲ့ပါလေပေါ့နော်ဒါကတော့ဆက်လက်ပြီးမှဘယ်လိုပူးပေါင်းလာမလဲဆိုတာဒါကတော့ဒီနိုင်ငံတော်အစိုးရကဘယ်လိုမျိုးကန့်ကန့်လာမလဲဆိုတဲ့အပေါ်မှာဌာနချုပ်နဲ့ဘယ်လိုပိုင်ပင်မလဲဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ်နော်
မြန်မာနိုင်ငံပေါ်လူမျိုးတုံးသက်ဖြတ်မှုနဲ့တရားစွဲဆိုမှုကိုထောက်ခံကြောင်းနဲ့ရာဇဝတ်ပြစ်မှုတွေကျူးလွန်ခဲ့မှုတွေအတွက်လိုအပ်တဲ့အချက်အလက်တပ်တည်အထောက်အထားတွေကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘက်ကလည်းနိုဝင်ဘာလ29ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါအခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရည်တည်ချက်သဘောထားထုတ်ပြန်ချက်မတူကွဲပြားမှုဟာတိုင်းရင်းသားအဖွဲ့အချင်းချင်းကြားမှာဘလို့အခြေအနေတွေဖြစ်လာနိုင်ပါသလဲဆိုတဲ့အပေါ်မှာတော့ UWSC တာဝန်ခံတဦးဖြစ်တဲ့ဦးညီရန်ကအခုလိုတုံ့ပြန်ပါတယ်
မြောက်ပိုင်းမဟာမိတ်နဲ့ဒီအမြင်တော့မတူတာတချို့တရှိတော့ပေါ့နော်ဒီကိစ္စကကျွန်တော်တို့ရဲ့ဖြစ်ဒီမှုလက်ရှိဖြစ်ဒီမှုပေါ်မှာတော့အခြေခံတာပေါ့နော်မြောက်ပိုင်းမဟာမိတ်ကလည်းတို့ဒီနိုင်စင်နဲ့မြတ်ဒီတိုက်ပွဲဖြစ်တဲ့ခါကျတော့ကျွန်တော်တို့အခြေအနေချင်းတော့မတူဘူးပေါ့နော
်ဘယ်လိုမျိုးကွဲပြားမှုရှိပါလဲရှင
်ဘာကြောင့်ဆိုတော့တို့ကနိုင်စင်နဲ့မြတ်တိုက်ပွဲဖြစ်တဲ့ခါကျတော့လေနော်တို့ရဲ့ဒီအနေထားကိုလည်းကျွန်တော်တို့နားလည်ပေးပါတယ်ပေါ့နော်အဲဘယ်လိုပဲဖြစ်ဖြစ်တာတို့အမြင်ကိုအမြင်ဆိုတာဒါတိချအမြင်တွေရှိနေပါတယ်အဲဘယ်လိုပဲဖြစ်ဖြစ်ဒီမျိုးအမြင်တွေ꽌ပေမဲ့လည်းကျွန်တော်တို့ဒီ FNC အဖွဲ့ကိုတော့ကျွန်တော်တို့ကသုံးတရားထိခိုက်တာဒီစိုးရင်꽌တာမရှိပါဘူးနော် ဒါကျွန်တော်တို့ဒီဟွာလေးဟိုနိုင်ငံရေးမှာအမိတ်ပဲလေနော
်ဒေါ်ဆန်းစုကြည်ကိုရိုင်းနိုင်ငံတကာတရားရုံး ICJ မှာတွားရောက်ဖြေရှင်းမဲ့ကိစ္စအပေါ်ထောက်ခံသူတွေရှိသလိုကန့်ကွက်သူတွေလည်းရှိပါတယ်နောက်တရားမျှတမှုကိုလိုလားတဲ့သူတွေဘက်ကလည်းတရားမျှတမှုနဲ့အမှန်တရားကိုဖော်ထုတ်ပေးဖို့တောင်းဆိုမှုတွေနဲ့ရည်တည်ချက်အမြင်သဘောထားအမျိုးမျိုးကွဲပြားနေတာပါဒီထဲမှာတော့အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားအမြင်သဘောထားရည်တည်ချက်မတူညီမှုတွေကတော့ ICJ ရဲ့တရားရုံးဆုံးဖြတ်ချက်ကိုလွှမ်းမိုးနိုင်မှာမဟုတ်ပေမဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ရဲ့ခီးစဉ်အပေါ်မှာတော့တက်ရောက်မှုရှိနိုင်တယ်ဆိုတဲ့သုံးသပ်မှုရှိပါတယ်မြမရေးလေလာတုံ့တက်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကသူ့အမြင်အခုလိုပြောပါတယ
်။အခုထုတ်ပြန်ချက်လုပ်တဲ့နေရာမှာအခုနောက်ဆုံးထုတ်ပြန်ထားတာဒီပေါ့နော်။လက်မျိုးတွေ့တယ်။ကျေပြမှုဆိုတဲ့ဥစ္စာကတော့ဟိုရိုးရှင်းပါတယ်။ခုနကလိုဟိုအင်းမထန်တိုက်လေခိုက်နေတဲ့အဖွဲ့ကတော့ဟိုဘာလို့မပေါ့နော်။ကမ္ဘာရောအစိုးရရောဒေါက်တာစီဒီရောခွဲခြားမလို့အားလုံးကိုဆက်ကျင်နေဆိုတဲ့သဘောကိုသူတို့ထုတ်ပြတာပေါ့။အကြမ်းတဲ့အဖွဲ့ကြီးတွေကြားတဲ့ခါကျတော့ခွဲခြားပြီးနေတာပေါ့။အလားတူပဲဒီဝါဖွဲ့ထုတ်ပြန်တာလည်းဒီသဘောပဲအဲဒီလေဒီရေကျွန်တော်ကိုကဲ့ရေပလောင်ရေသူတို့တုံးဖွဲ့ထုတ်ပြန်ကြတာလည်းအဲ့ဒါလည်းလောကချမ်းသာတယ်အဲသူတို့ကတော့အဲဒီနိုင်ငံကမှဆွဲထားတဲ့ဟာတွေအကုန်လုံးကိုအပြားဆွဲဆူမှုကိုသူတို့ကထောက်ခံတယ်လို့ပြောတယ် ICJ မှာဖြစ်စီ ICC မှာဖြစ်စီအဂျီဘီယာမှာဖြစ်စီတရားဆွဲတဲ့လူတွေကအထောက်ထားတွေပါလို့လေ့ကျင့်နေဆိုရင်သူတို့ကလည်းအဲ့ဒီအထောက်ထားတွေကိုတွားပြီးတော့ပြေးမယ်ဆိုတာလောက်ကိုပြောထားတယ်အလို့ကဒါဆက်ပြေတာပေါ့နော်အဲ့ဒီတော့ဟိုတွေ့မိပါရဲ့
အစိုးရကရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာနိုင်ငံမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အဲ့ဒီအမှုကိုလာမဲ့ဒီဇင်ဘာလ10ရက်နေ့မှာတော့နယ်သာလန်နိုင်ငံသဟိတ်မြို့မှာစတင်ကြာနာစစ်ဆေးမှာဖြစ်တဲ့အကြောင်းICJ ကထုတ်ပြန်ထားပါတယ်အဲ့ဒီနေ့မှာတော့တရလူဖြစ်တဲ့ဂမ်ဘီယာနိုင်ငံကရှောက်လဲချက်တင်သွင်းမှာဖြစ်ပြီးဒီဇင်ဘာလ12ရက်နေ့မှာတော့မြန်မာနိုင်ငံကရှောက်လဲချက်တင်ရမှာဖြစ်ပါတယ်အာဖရိကအနောက်ပိုင်းဒေသဖြစ်တဲ့ဂမ်ဘီယာနိုင်ငံက OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်58နိုင်ငံရဲ့ကိုယ်စားမြန်မာနိုင်ငံအပေါ်မှာတရားစွဲဆိုထားတာလည်းဖြစ်ကြောင်းပါရှင
်။ဒေါ်ရရှင်များရှင်။လူ့ကိုယ်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံကတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်မယ့်အကြောင်းပြောဆိုထားပါတယ်။ ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်သိမြတ်ရေးပြည်တွင်းညီညာရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ Hello ရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။အခုတစ်ခါတော့ရာသီဥတုပြောင်းလဲမှုနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့မှာမကြာခင်ရက်တွေတွင်စတင်မဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမှာကမ္ဘာတဝန်းရာသီဥတုဖောက်ပြန်မှုတွေကိုဟန်တားနိုင်မဲ့အီလန်တွေကိုဆွေးနွေးကြမှာပါ။ကမ္ဘာပေါ်ကနိုင်ငံတချို့မှာတော့ကမ္ဘာကြီးပူနွေးလာတာလို့ရာသီဥတုဖောက်ပြန်မှုတွေရဲ့ဒဏ်ကိုဟန်တားနိုင်ဖို့လည်းတစ်ဖက်တစ်လမ်းကနေကြိုးစားနေကြပါတယ်။ဒီကြောင့်ကိုတော့ AP သတင်းစောင်းပါကိုအခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အိန္ဒိယသမုဒ္ဒရာကဆီရှဲနိုင်ငံဟာတန်တာကြောက်တန်းတွေရင်းနှီးသတ္တဝါတွေရဲ့သဘောအလိုက်နဲ့တင်ရှားပါတယ်။တန်တာကြောက်တန်းတွေဟာကန်ယူရန်ကိုအကောက်ွယ်ပေးသလိုခီးသွားတွေကိုဆွဲဆောင်နိုင်တဲ့အတွက်လဲဝင်ငွေရနေတာပါဒါပေမဲ့လဲကုကာကဘာကြီးပုံနှွေးလာမှုနဲ့အတူပင်လယ်သမုဒ္ဒရာအပူချိန်မြင့်တက်လာတဲ့အန်ဒီယန်နဲ့ကြုံနေရပါပြီဒီချင်းတွေကိုလေ့လာဖို့ဒီနေ့စမ်းပါပဲ Ocean Safar လို့မည်ပေးထားတဲ့သုတေသနရင်ကိုသင်္ဘောတစ်စင်းသတင်းခုနှစ်ပတ်ကြာတွားရောက်လေ့လာခဲ့ပါတယ် Necton နဲ့ Oxford Tech တွေကပူးတွဲလုပ်ခဲ့တဲ့သုတေသနမှာအတူလိုက်ပါသွားတဲ့ Seychelles သမ္မတ Daniel Forrest ကတော့စစ်ကြောလာတဲ့ကိုလူတွေလလန်းမိပေမဲ့ကဘာဘောကသမုဒ္ဒရာတွေနဲ့ပတ်သက်လို့စူးစမ်းလေ့လာမှုတွေအားနည်းနေစေဖြစ်တာကိုထောက်ပြသွားပါတယ
် The deep ocean is the beating heart of the planet
နာရှိုင်းတဲ့သမုဒ္ဒရာတွေဟာကဘာကျူးရဲ့တက်ဝင်လှူရှားနေတဲ့နှလုံးသားဖြစ်ပါတယ်ဒါတော့မှပဲကျွန်တော်တို့မှာသမုဒ္ဒရာကျမ်းမြင်ကပုံတွေထက်အင်းငါဂျူဘောကမြေပုံတွေရဲ့ဓာတ်ပုံတွေကပိုကောင်းနေပါတယ်
သူတေသနာလေးလာမှုကတွေ့ရှိတဲ့အခြေလက်တွေကိုအခြေခံပြီးဆီရှဲနိုင်ငံကရင်းနှီးနှိမ့်တုံးမှုတပုံကိုကာကွယ်မဲ့မူဝါဒတွေကို2020ပြည့်နောက်ဆုံးထားချမှတ်သွားဖို့လည်းရည်မှန်းထားတာပါ။ဒီနေ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံမှာအဓိကဆွေးနွေးမဲ့ခေါင်းစဉ်နေထဲမှာတော့သမုဒ္ဒရာတွေကိုကာကွယ်ဖို့လည်းပါဝင်ပါတယ်။တဘောတန်တာကြောက်တန်းနေချောင်းထင်ရှားတဲ့ဩစတြေးလျနိုင်ငံမှာလည်းဆိုင်ကလုန်းမုန်တိုင်းတွေအယောင်နေမိမိလာနေရတွေကိုကာကွယ်နိုင်မှုကြိုးပမ်းနေကြရတာပါနာမည်ကျော် Great Barrier တန်တာကြောက်တန်းဟာဆိုရင်လည်းနှစ်နှစ်အတွင်းထောက်ဝက်လောက်ဆုံးရှုံးခဲ့ရတဲ့အတွက်အမြန်ဆုံးပြန်လည်ထင်းသိမ်းနိုင်မှုပညာရှင်တွေကြိုးပမ်းနေရပါတယ်ရာသီဥတုဖောက်ပြန်မှုတွေရဲ့တန်ကိုတော့ကမ္ဘာအကြီးဆုံး Greenland ကျွန်းလိုဒေသတွေမှာလည်းတိတိကျကျတွေ့လာနေရတာပါဆောင်းနှင်းကာလတူထောင်းလာပြီးရေခဲတွေကလည်းအကြီးပြိုလာနေတာလွန်ခဲ့တဲ့နှစ်ပေါင်း20ထက်6ဆလောက်ပိုများလာနေပါတယ်။ American Agatha သိပ္ပံ Agency NASA ကသိပ္ပံပညာရှင်တွေကတော့ပြဿနာရဲ့ဇင်းမြစ်ကိုသိနိုင်မှု9နှစ်ကြာစီမံကိန်းအကောင့်ထဲပေါ်လာတာအခုဆိုရင်6နှစ်ထက်ရောက်လာနေပါပြီ
။ We're literally watching the Greenland ice sheet disappear right before our very eyes.
Greenland ကျွန်းရေခဲပြင်ကိုမျက်စိရှိမှလည်းဖြည်းဖြည်းချင်းပျောက်ကွယ်လာနေပြီးဒါကကမ္ဘာကြီးတစ်ခုလုံးကိုရိုက်ခတ်လာနေပါတယ်ဆိုပြီး NASA သိပ္ပံပညာရှင် Josh Wallace ပြောသွားတာပါ။ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာကျွမ်းကျင်သူအဖွဲ့ IPCC ကတော့ပင်လယ်ရင်မြစ်နေပြည်ဟာတက္ကသိုလ် 2100 မှာတပေကနေ3ပေလောက်ထိမြင့်လာနေတယ်လို့လည်းခန့်မှန်းထားတာကြောင့်ကမ်းရိုးတန်းဒေသတွေအတွက်ချိန်ချောက်မှုလည်းဖြစ်နေတာပါကမ္ဘာကြီးပုံနှိပ်လာရာကပင်လယ်ရင်မြစ်နေပြည်မြင့်တက်လာနေတာကိုလည်းကမ္ဘာတဝန်းနိုင်ငံတွေမှာသိသိသာသာတွေ့လာနေရပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြောက်ပိုင်းမှာဆိုရင်လည်းလွန်ခဲ့တဲ့စနစ်အတွင်းပင်လယ်ရင်မြစ်နေပြည်အောက်10ပေလောက်ထိကျဆင်းသွားခဲ့တာပါရာသီဥတုဖောက်ပြန်မှုတွေရဲ့အခြေခံအကြောင်းရင်းတစ်ခုဖြစ်ကမ္ဘာကြီးပုံနှိပ်လာမှုကိုအားပေးနေတဲ့ကာဗွန်တန်းငွေတွေလျှော့ချဖို့သိပ္ပံပညာရှင်တွေသတိပေးနေတာပါကာဗွန်တန်းငွေလျှော့ချရေးမှာတော့သိပ္ပံတွေရဲ့အခန်းကဏ္ဍကမပါမဖြစ်လိုအပ်တယ်လို့လည်းပတ်ဝန်းကျင်ထင်သိရေးလိုရှာမှုအဖွဲ့ Woodland Trust ပြောခွင့်ရသူ George Anderson ကပြောပါတယ်
Literally every tree is a soldier in the battle against climate change
ရာသီဥတုဖောက်ပြန်မှုနဲ့ရင်ဆိုင်ရတဲ့စစ်ပွဲမှာတော့သိပ္ပံတပင်ချင်းစီဟာစစ်သားတယောက်ချင်းနဲ့ညီမျှပါတယ်သစ်ပင်တပင်ဆိုင်လိုက်တိုင်းကာဗွန်တန်းငွေတွေကိုဆုပ်ယူဖယ်ရှားပေးကြမှာပ
ါစပိန်နိုင်ငံကကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမတိုင်ခင်မှာပဲကုလသမဂ္ဂပတ်ဝန်းကျင်ဆိုင်ရာအစီအစဉ်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့ကာဗွန်တန်းငွေရှင်းချရေးကမ္ဘာနိုင်ငံတွေကတိပြုထားကြပေမဲ့လည်းကမ္ဘာကြီးကိုပုံနှိပ်စေတဲ့တန်းငွေတွေထုတ်လုပ်မှုပမာဏဟာမကြုံဘူးလို့မြင်မားနေဆဲဖြစ်တဲ့အကြောင်းသတိပေးထားပါတယ်ပြင်းထန်တဲ့ရာသီဥတုဖောက်ပြန်မှုတွေကိုရှောင်ရှားနိုင်မှုရည်ရွယ်ပြီးရာသီဥတုဆိုင်ရာ2015ခုနှစ်နိုင်ငံကပါရီသဘောတူညီချက်နဲ့ကမ္ဘာကြီးပုံနှိပ်မှုကိုလျှော့ချသွားဖို့ကမ္ဘာခေါင်းဆောင်တွေသဘောတူထားကြတာပါဒါပေမဲ့လက်ရှိအခြေအနေတွေမှာတော့ဒီမှန်းချက်ပြည့်ဝနိုင်မှာမလားဆိုတာကတော့မေးခွန်းထုတ်เสียရည်လည်းဖြစ်နေပါတယ်ခင်ဗျာ
ကောင်းလုံးပြပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအင်ဂျောပိတ်ဆိုးမှုနဲ့ဆိုင်တဲ့သတင်းကိုပြပြကြင်ပါတယ်အင်ဂျောပိတ်ဆိုးတာသိဆိုးလာတဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမြို့ဖြတ်ရထားလိုင်းတစ်ခုကိုတိဆောက်နေပါပြီအချိန်မှန်ထွက်အချိန်မှန်ရောက်မဲ့ရထားလိုင်းစနစ်တစ်ခုပေါ်လာမှာဖြစ်တယ်လို့စီမံကိန်းတာဝန်ရှိသူတို့ကပြောလိုက်သလိုမြို့တော်သူမြို့တော်သားတွေကလည်းဒါကိုမျှော်လင့်နေကြပါတယ်ရိုက်တာသတင်းလောတစ်ပုဒ်ကိုအခြေခံပြီးတော့ကိုကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကဘာမှာနာမည်ကျော်လောက်အောင်ဆိုရတဲ့ရင်ပိတ်ဆို့မှုကိုရှော့ချဖို့ရည်ရပြီးလူကြီးထူထပ်လာတဲ့ဒါကာမြို့တော်မှာပထမဆုံးမက်ထရိုရထားလိုင်းစနစ်ကိုတိဆောက်နေတာထက်ဝက်ကျော်ပြီးဆုံးနေပြီဖြစ်ပါတယ်မြို့တော်လူကြီးတန်း20ပတ်ဝန်းကျင်ဟာလေတွေဘတ်စကားတွေမော်တော်ဆိုင်ကယ်တွေစိုက်ကားတွေကိုအသုံးပြုပြီးတွာလာနေကြရတာပါဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်အေဂျင်စီ JICA ကရမငွေအများစုကိုထောက်ပံ့ပြီးဒေါ်လာ938တန်းခွဲကုန်ကြမဲ့မက်ထရိုရထားလိုင်းအမှတ်6စီမံကိန်းကို2014ခုနှစ်ကစတင်တာပါစနစ်တမ4မိုင်ရှိပြီးဘူရာပေါင်း16ဘူရာပါမဲ့ဒီမြို့ဖြတ်ရထားလိုင်းစီမံကိန်း2021ခုနှစ်မှာပြီးဆုံးမယ်လို့ခန့်မှန်းထားပါတယ်။ဒီရထားလိုင်းစီမံကိန်းအကောင့်ထဲပေါ်ရတဲ့မျှော်မှန်းချက်ကိုဒါကာအများပြည်သူဒေယူပို့ဆောင်ရေးကုမ္ပဏီလီမိတက်ရဲ့မှုဆောင်ညွှန်ကြားရေးမှူး MAN CDIC ကရှင်းပြပါတယ
်။ The vision of these time-bound action plan
တာမချိန်တွေပြီးစီအောင်အကောင့်ထဲပေါ်မဲ့ဒီစီမံကိန်းရဲ့ရည်ရှည်မျှော်မှန်းချက်ကတော့ဒါကာမြို့တော်မှာရင်ပိတ်ဆို့တာကိုလျှော့ချဖို့နဲ့မြို့တော်နယ်ပတ်ဝန်းကျင်ဒေသရဲ့သဘောပတ်ဝန်းကျင်အခြေအနေတိုးတက်လာစေဖို့ဖြစ်ပါတယ်။ဒီမျှော်မှန်းချက်နဲ့အတူဒါကာမက်ထရိုရထားလိုင်းအမှတ်6ကိုစပြီးစောက်လုပ်တာပါ
။ရထားတွဲ6တွဲပါရထားတစ်စက်မှာလူ2000ပတ်ဝန်းကျင်စီးနိုင်မှာဖြစ်ပြီးတော့အဓိကအချက်ဟာသတ်မှတ်ချိန်အတိုင်းအတိအကျပြေးဆွဲနိုင်မယ့်အချက်ဖြစ်တယ်လို့လည်းမစ္စတာစီဒစ်ကပြောပါတယ
်။ During the peak hour about 2000 people could travelSo this is the highest.
တော်လာများတဲ့အချိန်ပိုင်းတွင်ရထားတစ်စင်းမှာအများဆုံးလူ2000စီးနှင်းလိုက်ပါတိုင်းမှာဖြစ်ပြီးတတ်မှတ်ချိန်တိုင်းအတိအကျပြေးဆွဲမှာဖြစ်ပါတယ်။စ ဆိုလိုတာကယထာတစဉ်ဟာဘူတာတစ်ခုကို10နာရီခွဲမှရောက်ရမယ်ဆိုရင်အဲ့ဒီအချိန်တိုင်းအတိအကျရောက်မှာဖြစ်ပါတယ်
။ကြောင်းလူကြောင်းသားရုံးလူကြောင်းသားစားတဲ့မြို့တော်နေသူတွေအားလုံးမိခိုအားထားနိုင်မဲ့အဆင့်မြင့်ယထာလိုင်းတွေကိုမျော်လင့်စောင့်ဆိုင်းနေသူတွေထဲမှာကြောင်းသူလေးJerin Tasnim Tisha le u apa bo ma
Dhaka shore to onek traffic jam thake ejonno metro rail hole amader
Dhaka myo ma car re taita ga tait so ba de metro yatha ga sa pi yin tait ko asin pi ma ba twa sia shi ye niya re ko myan myan yauk nai pi lo chang ko le yatha si pi lo a chein mi twa nai ma ba be
Yesi saw lou ni de line line a pyin naw that 5 line ko le la me 15 nit twin saw lou twa bu lungan rui sa tin ni bi phit ba de da chang le extra food market lu myo daw tu myo daw da rui
ကားပိတ်တဲ့တန်တက်တာမဲ့အကြီးဝန်တာနေကြပါတယ်။ဒါကအခုခုပြီးဂေါနောဘောရှိုတပုန်နဲ့အတဆဟောအမရာပိုတဲ့မနေ့မိုးလင်းကနေညနေတဲ့အချိန်ကားပိတ်တဲ့တန်ကိုနေတိုင်းကြုံနေရတာပါမက်ထရိုယထာသာစပြီးပြီဆိုရင်အချိန်ကုန်သက်တာမှာဖြစ်တယ်လို့တရောင်သက်တာနဲ့သွာလာနိုင်မှာဖြစ်တာကြောင့်ကျွန်တော်တို့လိုဒါကာမြို့တာမန်လူတို့စိတ်သက်သာရရမှာပါကဘာပေါ်မှာလူကြီးအထူတန်းဆုံးမြို့တစ်မြို့ဖြစ်တဲ့
2019ခုနှစ်ကမ္ဘာပံလည်လာချက်တစ်ခုကပြောပါတယ်မော်တော်ယာဉ်တွေမောင်းနိုင်တဲ့ဖြန်းမြအမြန်နှုန်းဟာလွန်ခဲ့တဲ့10နှစ်အတွင်းတနာယီကို21ကီလိုမီတာကနေ9ကီလိုမီတာအထိကျသွားတာကြောင့်လမ်းလျှောက်တဲ့နှုန်းထက်နည်းနည်းပဲပိုမြန်တဲ့နှုန်းဖြစ်နေပါပြီခင်ဗျာ
ကိုကြော်ကြော်သိန်းဖြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းအစီအစဉ်တွေကို LINE Media 19 19နဲ့25တို့ကနေဆက်ပြီးတော့အတန်းလှန့်ပေးနေပါတယ်တော်ရရှင်နေနေကျွန်တော်တို့ VOA ကိုဝေဖန်ကြံပေးတာတွေပေးခြင်းပေးဖို့လိုတဲ့တည်သချင်းတောင်းခြင်းတွေဆိုတော့ကျွန်တော်တို့ကို email နဲ့ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကိုဖုန်းနဲ့ဆက်သွယ်ခြင်းတွေဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1339 3855ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းညုတ်ကိုကိုအောင်ကတလဲကျင်ညာပေးမှဖြစ်ပါရခင်ဗျာ
လန်ဒန်တရားပေါ်မှာလန်တော်လန်လာတွေကိုဓာတ်နဲ့တိုက်ခဲ့သူကအရင်တုန်းကလည်းအကြမ်းဖက်ဝါရနဲ့ဆက်ဆက်တဲ့ပြင်းမှုနဲ့ဆွဲချက်တင်ခံရဘူးကြောင့်ဗြိတိန်ရဲတပ်ဖွဲ့ကပြောပါရယ်အသက်28နှစ်အရွယ်ဥစမန်ခန်းဟာ2012ခုနှစ်ကအဖမ်းခံရဘူးတဲ့ကြောင့်နဲ့2018ဒီဇင်ဘာမှာခံဝန်ချက်နဲ့ပြန်လွှတ်ပြီးတော့သူ့ကိုစောင့်ကြည့်နေခဲ့တာပါလန်ဒန်တရားပေါ်မှာဓာတ်နဲ့တိုက်ခိုက်ခံရသူ2ဦးကတော့တေဆုံးသွားတယ်လို့တခြားလမ်းသွားလမ်းလာတွေကဥစမန်ခန်းကိုထိန်းချုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်ရဲတွေကတရားပေါ်မှာပဲသူ့ကိုပြစ်တက်လိုက်ပါတယ်။အီရတ်မှာသွေးထွက်တန်ယိုဆန္ဒပြပွဲတွေတနစ်ပတ်တင်နဲ့ချီပေါ်ပေါနေချိန်မှာပဲအီရတ်ဝန်ကြီးချုပ်ကသူ့ရဲ့အလုပ်ထွက်စာကိုတင်သွင်းမယ်လို့ပြောပါတယ်။နိုင်ငံကောင်းဆောင်ပိုင်းမှာအပြောင်းလဲတွေလုပ်ဖို့အီရတ်ထိတ်တန်ချီရဲ့ဘာသာရေးကောင်းဆောင်တဦးကတောင်းဆိုချက်ထွက်ပေါ်လာပြီးတဲ့နောက်မှာပဲဝန်ကြီးချုပ်အဗ်ဒူမာဒီရဲ့ကြေညာချက်တောက်ကြနေကထွက်ပေါ်လာတာပါ။အီရန်နဲ့ငွေကြေးလက်ပြောင်းမှုပို့ဆောင်လို့ရတဲ့စနစ်တစ်ခုကိုကျင်းသုံးမှဖြစ်ကြောင်းဥရောပနိုင်ငံ6နိုင်ငံကပြောကြားပါရယ်ဒါဟာအီရန်ပေါ်ပိတ်ဆို့တန်ခတ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်ဆင်ခုမှုတရဖြစ်ပြီးတော့လန်ဒန်မှာကျင်းပမယ်ကမ္ဘာထေသီကောင်းဆောင်တွေရဲ့ဆွေးနွေးပွဲမစမီရပိုင်းအလိုမှာကျင်းညာလိုက်တာလည်းဖြစ်ပါရယ်တောက်ကြနေကထုတ်ပြန်တဲ့ပူးတဲ့ကျင်းညာချက်မှာဘယ်ဂျီယံ၊ဒန်မတ်၊ဖင်လန်နဲ့တလန်၊နော်ဝေးနဲ့ဆွီဒင်တို့ဟာ Instex လို့ခေါ်တဲ့စနစ်ရဲ့အစုရှယ်ဝင်တွေဖြစ်ဖို့ကြိုးပမ်းနေကြောင်းပြောဆိုထားပါရယ်ဒီကနေ့ကျင်းပတဲ့ဟောင်ကောင်ဆန္ဒပြပွဲမှာယာနဲ့ချီရဲ့အလဲတန်းကျောင်းသူကျောင်းသားတွေအငိမ့်စားဝန်ထမ်းအများအပြားပါဝင်ခဲ့ပါရခင်ဗျာ
။တရင်ချင်းညုတ်ကိုကိုအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖိုင်းနေနေရကတော့ Patrick Deer ဖြစ်ပါတယ်။ View American အတန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Line Meter 25 32 51နဲ့ Line Meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
Thank you.